စစ်ကနေရာတိုင်းမှာဖြစ်နေပါတယ်မြန်မာကိုမမေ့ကြပါနဲ့လို့ပုပ်ဂျဟန်မင်းကြီးကပြောကြားလိုက်ပါတယ်ဗာတီကန်စိုက်ပီတာရေးပြမှာကျင်းပတဲ့ဝိပုစုတောင်းပွဲမှာယူကရိန်းစစ်ဂါဇာစစ်တွေနဲ့အတူမြန်မာပြည်မှာဖြစ်နေတဲ့စစ်ပွဲကိုမမေ့ကြဖို့ပုပ်ဂျဟန်မင်းကြီးကပြောကြားခဲ့တာဖြစ်တယ်လို့ Asia News သတင်းကပြောပါတယ်ဒီစစ်ပွဲဇုံတွေမှာဒုက္ခရောက်နေကြတဲ့လူတွေကိုမမေ့ကြဖို့ပုပ်ဂျဟန်မင်းကြီးကဆော်လိုက်ပြီးငြိမ်းချမ်းရေးအတွက်စုတောင်းကြဖို့တက်ရောက်လာကြတဲ့ပြည်သက်ပေါင်းကိုပန်ကြားခဲ့တာပါAmp Conflict Location and Event Data Project ACLED ကိုကိုးကားပြီးတက္ကမလုံးစစ်ပွဲ50ကိုလေ့လာကြည့်ရှုခဲ့ရမှာမြန်မာပြည်တွင်းစစ်ဟာအပြင်းထန်ဆုံးဖြစ်တဲ့အပြင်2012ခုနှစ်အာဏာသိမ်းပြီးကတည်းက3နှစ်အတွင်းအနည်းဆုံးလူ9000အသက်ဆုံးရှုံးခဲ့ကြရပြီးအဲ့ဒီအထက်မှာအရက်သား8000ကျော်ပါဝင်ခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားရေးပေါင်းဆက်ညီနိုင်ရေး UNOCHA ရဲ့သတင်း Internet စာမျက်နှာ Relief Web မှာဆိုထားပါတယ်2023ခုနှစ်တနှစ်ထဲမှာတင်ပေါက်ကွဲစေတတ်တဲ့လက်နက်တွေကြောင့်အရက်သား2164ယောက်သေဆုံးခဲ့ပြီးသေဆုံးမှု85ရာခိုင်နှုန်းကစစ်တပ်နဲ့ဆက်ဆံနေတယ်လို့လည်းပြောထားပါတယ်။မြန်မာနိုင်ငံမှာစစ်ပြေးဒုက္ခတွေပေါင်း1.5 သန်းကျော်ရှိနေတယ်လို့လည်းကုလသမဂ္ဂကဆိုပါတယ်ခင်ဗျာ။